ရခိုင်တတော်အေအေနဲ့ဖြစ်နေတဲ့တိုက်ပွဲတွေကြောင့်စစ်ကောင်စီလက်အောက်ခံမြန်မာနယ်ကြားစောက်ရဲတပ်ဖွဲ့ဝင်နောက်ထပ်63ဟာဗုဒ္ဓဦးနေ့ကဘင်္ဂလားဒေ့ရှ်နိုင်ငံဘက်ကိုထွက်ပြေးခိုလုံလာကြတယ်လို့ဘင်္ဂလားဒေ့ရှ်ကသတင်းတွေမှာဖော်ပြကြပါတယ်။အသစ်ထွက်ပြေးလာသူတွေကိုဘင်္ဂလားဒေ့ရှ်နယ်ကြားစောက်တပ်ကလက်နက်တွေဖြုတ်သိမ်းကာဖမ်းဆီးထိန်းသိမ်းထားကြောင်းဘင်္ဂလားဒေ့ရှ်အခြေစိုက် BD News သတင်းဌာနကပြောပါတယ်။မြန်မာနယ်ကြားစောက်ရဲတပ်ဖွဲ့ဝင်တွေဟာပြီးခဲ့တဲ့ February 4ရက်ကတည်းကဘင်္ဂလားဒေ့ရှ်ဘက်ကိုစတင်ထွက်ပြေးနေကြတာဖြစ်ပြီး4ရက်တွင်နေဆက်ကိုဖျက်ချော်ထွက်ပြေးလာတဲ့မြန်မာနယ်ကြားစောက်ရဲတပ်ဖွဲ့ဝင်အများစုအပါအဝင်စစ်ကောင်စီတပ်သားဦးရေကစုစုပေါင်း388ဦးရှိနေပြီလို့ဘင်္ဂလားဒေ့ရှ်နိုင်ငံခြားရေးဝန်ကြီးဟာဆန်မာမုတ်ကဗိုလ်တုံးနေမှာပြောပါတယ်။ပြီးခဲ့တဲ့ရက်တွေတုန်းကတော့တိုက်ပွဲတွေအတွင်းဘင်္ဂလားဒေ့ရှ်ပိုင်နယ်တပ်တီတနက်နဲ့မော်တာချီတွေကျောက်ခဲ့ပြီးနေအိမ်တွေကိုလည်းထိမှန်ခဲ့လို့ဘင်္ဂလားဒေ့ရှ်ဒေသခံအမျိုးသမီးတဦးနဲ့ Ranger အမျိုးသားတဦးတို့ February 5ရက်နေ့ကသိမ်းဆုပ်ခဲ့ပါတယ်။ဒီအတွက်ဘင်္ဂလားဒေ့ရှ်ဘက်ကစစ်ကောင်စီရဲ့တပ်မတ်ကို February 6ရက်ကစင့်ခေါ်ခဲ့ပြီးထိကိုက်သိဆုံးဒဏ်ရာသူတွေအတွက်ပြင်းပြင်းထန်ထန်ကန့်ကွက်ထားပါတယ်များ